ဂါဇာမှာဟားမတ်စ်ကဖမ်းထားတဲ့အစ္စရေးတစားကန်တွေရဲ့မိသားစုဝင်တွေနဲ့သူတို့ပေါ်ထောက်ခံဝန်းရံသူတွေဟာအဖမ်းခံရသူတွေလွတ်မြောက်ရေးအစ္စရေးတောင်ပိုင်းကနေဂျေရုဆလင်ထိ၄ရက်ကြာလမ်းလျှောက်ချီတက်ဆန္ဒပြကြပါတယ်ဟားမတ်နဲ့အစ္စရေးကြာသဘောတူညီချက်ရဖို့ကာတာနိုင်ငံမှာဆစ်ဆက်ညှိနှိုင်းတာတွေလုပ်နေချိန်မှာပဲဒီချီတပွဲလှုပ်တာပါအမေရိကန်သမ္မတဂျိုးဘိုက်တန်ကတော့နှစ်ဖက်သဘောတူညီချက်ရဖို့အစနစ်အနေထားရှိနေပြီလို့ထုတ်ပြောထားပေမဲ့အစ္စရေးနဲ့ဟားမတ်စ်ဘက်ကတော့ဒီလိုအကောင်းမြင်ပြောဆိုမှုပေါ်တန်တရားရှိကြောင်းပြောပါတယ်အမေရိကန်အီဂျစ်နဲ့ကာတာနိုင်ငံတွေကဆစ်ဆက်ညှိနှိုင်းသူတွေဟာ၆ပတ်ကြာဆစ်ရထားပြီးအစ္စရေးဘက်ကဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့ဟားမတ်စ်ဘက်ကဖမ်းထားတဲ့တစားကတချို့လဲလှယ်နိုင်ရေးသဘောတူညီချက်တရားရဖို့ညှိနှိုင်းနေကြတာပါဒီပြိုင်နက်မှာပဲစစ်ပွဲကြောင့်ဂါဇာမှာလူသားချင်းစာနာထထားမှုဆန်ရကပ်ဘေးစိုက်နေတယ်လို့နိုင်ငံတကာကစိုးရိမ်ပူပန်ကြောင်းထုတ်ဖော်ပြောဆိုနေကြပါတယ်။အစ္စရေးရဲ့ရက်ဆက်ဘုံးကျဲတိုက်ခိုက်မှုတွေကြောင့်ဘေးလွယာကိုထွက်ပြေးလာကြတဲ့ပါလက်စတိုင်းတပ်သမား၄သန်းလောက်ဟာလည်းဂါဇာတောင်ပိုင်းအီဂျစ်နယ်ဆက်ကရာဖာမှာစုပြုံရောက်နေကြပြီးကယ်ဆယ်ရေးထောက်ပံ့မှုတွေလုံလောက်မှုမရှိဘူးလို့ဗိုလ်ချုပ်တွေကပြောပါတယ်။အကူအညီပေးလမ်းကြောင်းတစ်လျှောက်တင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိလို့နှောင့်နှေးတာတွေရှိနေကြောင်းအကူအညီပေးအဖွဲ့တွေကပြောပါတယ်။အစ္စရေးဘက်ကတော့လုံခြုံရေးအရစစ်ဆေးမှုတွေလိုအပ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်များ